စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်အင်တိုင်းတောင်ရွာကိုမေလ20ရက်နေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပစ်ခတ်တာကြောင့်လူ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေကိုမီးရှို့တာကြောင့်အင်ဂျီ200နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။ဆင်းဦးမြို့ဆင်းတိုင်းဆင်းတိုင်းဆင်းတိုင်းတောင်ရွာရောဝင်းမြို့တစ်ဖက်တောင်ရွာမီးရှို့တယ်။ဒီလိုဒီနိုင်အင်းဒီနိုင်လေ။ဒါအဲ့ရောမီးရှို့တာအင်ဂျီ150နေရာတော့ပေါ်တော့တယ်။တောင်ရွာမှာဖြစ်ပြီးတော့ပြန်တက်တက်မီးရှို့တယ်။ဒါဆိုဘာတိုက်ပွဲမှာဖြစ်တာမဟုတ်ဘူး။ရောဝင်းနဲ့မီးရှို့တယ်ရောဝင်းနဲ့မီးရှို့တယ်ရောဝင်းနဲ့မီးရှို့တယ်။ဘာမှမဝါမလုပ်တော့မီးတိုက်ရွာပြုံးမစိုးရောလည်းဒီလိုမီးရှို့တော့ကြည့်ရတာလေအဲ့ကောင်မရှိတော့ဘူးလေခင်ဗျအကုန်ပြေးရတာဒီသွန်းလာပြီဆိုကနေအကုန်ဖက်ပြေးရတယ်မဖက်ပြေးဘူးဆိုတော့ဒီကောင်တွေကပြစ်တက်တယ်အပြစ်တက်တယ်ပြစ်တက်ပြီးနေခဲ့တယ်ဆိုတော့တေးအောင်မှလည်းမနေ
မေလ19ရက်နေ့လယ်ပိုင်းကလည်းတပရင်နဲ့ရေဦးနယ်ဇက်ရေဦးမြို့နယ်တာတိုင်းကျေးရွာမူးမြင့်ရေလေကျောင်းမှာစစ်ကောင်စီလက်နက်ကြီးပစ်ခတ်လို့စစ်ပြေးဒုက္ခသည်5ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်မနေ့ကဆိုရင်9ရက်နေ့ပေါ့နော်တကူရနေအင်းမိလေနန်ဒုံနလာဤဒုံနိုင်မောအိမ်မှာသူပြစ်ခတ်လို့မို့ရေရင်းရေဦးနဲ့သပေါက်တာနဲ့ဒီဟိုအရှိတ်ကံကတားလိုက်နေဂျာမူကျွန်းထဲမှာလမ်းပြစ်ခတ်ဟောတော့ခြုံလေးတွေအတေးလေးတွေအိမ်နဲ့လစ်ပင်ရောက်မှာအဲတို့ရှောင်းတာတင်းကြတဲ့ဆေးဆောင်ကိုလမ်းပြီးတော့ပြစ်ခတ်ပြေဆုံးတာ5ဦးရှိသွားပြီကြောက်5ဦးကတော့ဒီကိစ္စဆိုင်ဆိုင်ဆိုင်နေတော့အဲဒီကူတာဈေးလို့ပြောရင်လည်းကျွန်တော်ကူတာဝယ်ရခဲ့တယ်တိတ်မိ
တပရင်ရေဦးခင်ဦးမျိုးနယ်တွေကကြေးရွာတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးနေတာလို့ဒေသခံတွေကပြောပါတယ်တောင်းတဲ့ချီတဲ့ဒေသခံတွေဟာလည်းတောတောင်တွေထဲတိတ်ရှောင်နေကြရပါတယ်ဒါတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးစကိုင်းတိုင်းကဏီမြို့နယ်ထဲမှာဆိုရင်လေမေ16ရက်နေ့ကလေးကနယ်မြေရှင်းလင်းရေးဝင်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးမေ20ရက်နေ့အထိနေအိမ်တွေကိုမီးရှို့ခံခဲ့ရပါတယ်စစ်ကောင်စီတပ်တွေဟာချင်းတွင်းမြစ်ဘေးကကြေးရွာတွေကိုနယ်မြေရှင်းလင်းနေတာဖြစ်ပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေဘက်ကတော့ကြောက်စိမ့်တဲ့ရိတ်ခါတင်တင်မောတွေဖျက်ဆီးသွားလာဖို့နယ်မြေစိုးမိုးမှုတွေလှုပ်ဆောင်နေတယ်လို့ယူဆနေပါတယ်တိုက်ပွဲတွေပြင်းထန်နေပြီးနေအိမ်တွေမီးရှို့ခံရတဲ့အတွက်ကျေးရွာတော်တော်များများကထောင်ထဲချီတဲ့အရက်သားတွေဘေးလွတ်ရာမှာတိမ်းရှောင်နေကြရပါတယ်။ဒီရပိုင်အတွင်းမိုးရွာသွန်းတာကြောင့်ဒုက္ခသည်တွေအခက်ပိုကြုံနေရတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။